ကွာရောမှာပြီးခဲ့တဲ့20နှစ်အတွင်းနေစဉ်ဗိုင်းရပ်စ်ကူးစက်မှုတွေဟာစံချိန်တင်မြင့်တက်ခဲ့ပြီးတော့ကူးစက်သူပေါင်း2,100,000ကျော်ရှိတယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကပြောလိုက်ပါတယ်။ဒီထဲမှာအမေရိကန်၊ဘရာဇီးလ်နဲ့အိန္ဒိယနိုင်ငံတွေမှာနေစဉ်ကူးစက်မှုနှုန်းအများဆုံးဖြစ်တယ်လို့ WHO ကပြောပါတယ်။ဒီမတိုင်ခင်အရင်ကအများဆုံးစံချိန်တင်ခဲ့တာကတော့ဇွန်လ28ရက်နေ့ကဖြစ်ပြီးတော့အဲဒီတုန်းကတော့ကူးစက်မှုက38,900ကျော်ဖြစ်ပါတယ်။ကူးဆိုရင်ဗိုင်းရပ်စ်ကြောင့်သေဆုံးသူဟာလည်း19,000လောက်ရှိပြီးတစ်ကမ္ဘာလုံးမှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်းလည်း11,000ကျော်သွားခဲ့ဖြစ်ပါတယ်။အမေရိကန်မှာတော့ပြည်내တော်ဝင်များမှာကူးစက်မှုတွေပြန်မြင့်တက်လာနေပြီးတော့နိုင်ငံတော်ဝန်စနေနေ့ကယောဂါကူးစက်သူ9,200ကျော်နဲ့သေဆုံးသူ950လောက်ရှိတယ်လို့ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောပါတယ်။ဒါကြောင့်စုစုပေါင်းကူးစက်သူ 2,800,000 ကျော်နဲ့သေဆုံးသူ 13,000 ကျော်ရှိသွားပြီဖြစ်ပါတယ်။ဘရာဇီးလ်နိုင်ငံမှာတော့မနေ့ကကူးစက်သူ 48,000 ကျော်ရှိတာကြောင့်ကူးစက်သူဥယျာဉ်တသန်းခွဲလောက်နဲ့သေဆုံးသူ 62,000 ကျော်ရှိပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတော့မနေ့ကကူးစက်သူ 23,000 လောက်ရှိခဲ့တာကြောင့်စုစုပေါင်းကူးစက်သူဟာ 63,000 ခွဲကျော်သွားပြီဖြစ်ပြီးတော့သေဆုံးသူက 18,000 ကျော်ရှိပါတယ်။အာရှဘက်မှာတော့ဂျပန်နိုင်ငံတိုကျိုမြို့မှာနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ131ယောက်ရှိတာကြောင့်ဒါဟာ3ရက်ဆက်တိုက်ကူးစက်သူ100ကျော်တွေ့ရှိတာဖြစ်ပြီးတော့မြို့ကန်တွေကလည်းမလိုအပ်ရင်အပြင်မထွက်ကြဖို့တိုကျိုအုပ်ချုပ်ရေးမှူးကပြောလိုက်ပါတယ်။အချိန်ထဲမှာပဲပင်လယ်ကွေ့ဒေသကဆော်ဒီအာရေဗျနဲ့ UAE နိုင်ငံတွေမှာလည်းပြီးခဲ့တဲ့လကကန့်သက်ချက်တွေကိုအပြည့်အဝပြန်ပြီးတော့ရုပ်သိမ်းလိုက်ပြီးတဲ့နောက်မှာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေပါတယ်။ဆော်ဒီမှာကူးစက်သူ300ကျော်နဲ့ UAE မှာ9,000ကျော်ရှိသွားပြီဖြစ်တယ်လို့သိရပါတယ်ခင်ဗျာ။